မင်္ဂလာပါကျမ Agnes ပါ Serenity Counseling and Mental Health Services ရဲ့ Founder Counseling Psychologist တယောက်ပါဒီ season လေးမှာတော့စိတ်ကျန်းမာရေးအထောက်အကူဖြစ်စေမယ့်နည်းလမ်းလေးတွေကိုပြမြသွားမှာဖြစ်ပါတယ်ခုတစ်ခါပြောပြပေးသွားမယ့် counseling လေးကတော့ဝမ်းနည်းပူဆွေးမှုကိုနားလည်ပြီးမြင်သာစွာရင်ဆိုင်ခြင်းဆိုတဲ့ counseling လေးပဲဖြစ်ပါတယ်ဒီ counseling လေးကိုဆွေးနွေးတဲ့အခါမှာကျမတို့ရဲ့ဆုံးရှုံးခဲ့ရတဲ့အခြေအနေတွေဝမ်းနည်းပူဆွေးခဲ့ရတဲ့အခြေအနေတွေကိုပြန်ပြီးတော့တတိယရာမျိုးလွမ်းဆွတ်တာမျိုးဖြစ်နိုင်ပါတယ်။ကိုချစ်ခင်ရတဲ့သူတွေကိုပြန်ပြီးတော့လွမ်းဆွတ်မိတဲ့အခါမှာကိုယ့်ရဲ့စိတ်ထဲမှာနေလို့မကောင်းတာမျိုးဓမ္မမှုလို့ရှိရင်လည်းပြင်းထန်တဲ့ခံစားချက်တစ်ခုခုခံရနိုင်ပါတယ်။အကယ်၍များနားထောင်နေရင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာအဆင်မပြေမှုတစ်ခုခုဖြစ်မယ်ဆိုလို့ရှိရင် Serenity Facebook page နဲ့ Telegram ကနေပြီးကျမတို့ကိုဆက်သွယ်လို့ရပါတယ်။ဝမ်းနည်းပူဆွေးမှုရဲ့အကြောင်းကိုပြန်ပြောရတာကလွယ်ကူနေပါဘူး။ကျမတို့ဆုံးရှုံးမှုဆိုတာကိုကြားလိုက်ရုံနဲ့ရင်ထဲမှာမွန်းကျက်သွားစေတဲ့ခံစားချက်မျိုး၊နာကျင်လိုက်ရတဲ့ခံစားချက်မျိုးကိုခံစားရတတ်ပါတယ်။ဒီနေ့ကျမပြောပြခြင်းတဲ့အကြောင်းအရာကတော့ကိုချစ်ခင်ရတဲ့သူတို့ကိုဆုံးရှုံးပြီးရဲ့နောက်ပိုင်းမှာဖြစ်လာတဲ့ဒီဝမ်းနည်းပူဆွေးမှုကိုဘယ်လိုမျိုးနားလည်မလဲဘယ်လိုမျိုးထွေးပိုက်မလဲဆိုတဲ့အရာလေးကိုပြောပြပေးချင်ပါတယ်ဝမ်းနည်းပူဆွေးမှုနဲ့ပတ်သက်လို့ရှိရင်ကျွန်မအရင်ဆုံးပြောပြချင်တာကကျွန်တို့စီမှာမှားယွင်းနေတဲ့အယူဆတွေနဲ့ဝမ်းနည်းပူဆွေးမှုဖြစ်တဲ့အခါမှာဘယ်လိုကင်တွယ်ရလဲဆိုတာကိုကျွန်တို့အနေနဲ့ကျမ်းမာတဲ့နီလန်ညင်သာတဲ့နီလန်နေနဲ့ကင်တွယ်ဖို့အတွက်သင်ယူခြင်းမခံခဲ့ရပါဘူး။ကျမတို့ပြန်စဉ်းစားကြည့်ရအောင်နော်။ကိုချစ်ခင်သူတယောက်ယောက်ဆုံရှုံသွားတဲ့အခါမှာကိုအနားမှာလာပြီးတော့ကိုကိုအားပေးတဲ့သူတွေကဘလို့အားပေးစကားတွေပြောပြတတ်ကြလဲ။ညာတော့အဖြစ်ကျမတို့ကိုအဆင်ပြေသွားမှာပါ။ဘာတန်မာရမယ်လေ။မငိုရဘူးနော်။အတင်းထားပါ။နင်ကအတင်းထားရမှာပေါ့။ချင်းတစ်ခုရောက်ရင်မေ့သွားမှာပါတခုခုလှုပ်ရှားလေးစူးစမ်းလုပ်ကြရင်နဲ့ဝမ်းနည်းမှုကိုပฏิမထားမိဖို့စူးစမ်းရအောင်အဆရှိတဲ့နီလန်းလေးတွေနဲ့ကျမတို့ကိုအားပေးတတ်ကြပါတယ်လက်တွေ့မှာတော့ဒီလိုစကားတွေကကျမတို့အတွက်အထောက်အကူမဖြစ်ဘူးနှစ်သိမ့်မှုမရစေဘူးဆိုတာကိုကျမတို့ကိုယ်တိုင်ခံစားမိကြတယ်နားလည်ကြတယ်လေနော်ဝမ်းနည်းပူဆွေးမှုနဲ့ပတ်သက်ရင်ကျမခံယူချက်လေးတစ်ခုကိုအရင်ပြောပြချင်ပါတယ်။ဒါလေးကဘာလဲဆိုလို့ရှိရင်ကျမတို့ချစ်ချင်းမေတ္တာရှိတဲ့အတွက်ဝမ်းနည်းပူဆွေးကြတယ်။စိတ်မကောင်းဖြစ်ကြတယ်။ဆုံးရှုံးသွားတဲ့အရာတစ်ခုကကျမတို့ချစ်ရတဲ့သူတွေကျမတို့တန်ဖိုးထားရတဲ့သူတွေကျမတို့လေးစားရတဲ့သူတွေဖြစ်တဲ့အတွက်ဒီဆုံးရှုံးမှုပေါ်မှာကျမတို့ခံစားချက်တွေဝမ်းနည်းတယ်၊နာကျင်တယ်၊စိတ်မကောင်းဖြစ်တယ်သောတာဖြစ်တယ်အချိန်မတိုင်ခင်ဖြစ်ရတယ်ဆိုပြီးတော့အဆရှိတဲ့စိတ်တွေကဘာကြောင့်ဖြစ်လဲဆိုရင်ဒီဆုံးရှုံးသွားမှုနဲ့ကျမတို့နဲ့ကြားထဲမှာလှပတဲ့မေတ္တာတရားတစ်ခုရှိတယ်ဆက်နွယ်မှုတစ်ခုရှိတယ်ဒါကြောင့်ဆုံးရှုံးသွားမှုကိုကျမတို့ဂင်တွေ့တဲ့အခါမှာဒီဆုံးရှုံးသွားတဲ့သူနဲ့ကျမတို့ကြားထဲမှာရှိတဲ့မေတ္တာတရားကိုပြန်ပြီးတော့သတိရဖို့လိုတယ်ဝမ်းနည်းနေတဲ့အချိန်မှာလူတွေကကောင်းစေခြင်းနဲ့စိတ်နဲ့အကြံပေးတတ်ကြပေမဲ့အဲ့ဒီအယူဆတွေကတကယ်တော့အထောက်အကူမဖြစ်ဘဲနဲ့ပိုပြီးတော့ဖိအားဖြစ်စေခဲ့ပါတယ်။ကျမတို့ချစ်ခင်ရတဲ့သူတွေတန်ဖိုးထားရတဲ့သူတွေဆုံးရှုံးသွားတဲ့အခါမှာဒီဖြစ်လာတဲ့ဝမ်းနည်းမှုကိုကျမတို့ဘယ်လိုမျိုးနားလည်မလဲဆိုတာကိုအရင်ဆုံးကြည့်ရအောင်။ဒီနေရာလေးမှာကျမတခုပြောပြချင်တာကဝမ်းနည်းပူဆွေးမှုကိုကျမတို့ဖြတ်ကျော်တဲ့အခါမှာဝမ်းနည်းမှုမရှိတော့အောင်လို့ကျမတို့လုံးမမဟုတ်ပါဘူး။ဘာကြောင့်ဝမ်းနည်းလဲဆိုတာကိုနားလည်အောင်ကျမတို့လုံးမဖြစ်ပါရဲ။အစမှပြောသွားသလိုပဲကိုချစ်ခင်ရတဲ့သူတွေကိုဆုံးရှုံးတာဖြစ်တဲ့အတွက်ဒီချစ်ခြင်းမေတ္တာကပြီးဆုံးသွားမှာမဟုတ်ဘူး။ကုန်ဆုံးသွားမှာမဟုတ်ပါဘူး။ဒါကြောင့်ကျမတို့ဝမ်းမနည်းပဲဘာမှမခံစားရတော့ပဲနဲ့ဖြစ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့ဒီလိုဝမ်းနည်းတဲ့အခါပြန်တတိယပြီးတော့ဖြစ်တဲ့ခံစားချက်လေးတွေကိုကျမတို့ဘယ်လိုမျိုးနားလည်မလဲဘယ်လိုမျိုးထွေးပွေမလဲဆိုတဲ့ဟာကိုနားလည်အောင်စူးစမ်းပြီးတော့လေ့ကျင့်ထားလို့ရပါတယ်။ဆုံးရှုံးမှုနဲ့ ဝမ်းနည်းပူဆွေးမှုဟာအရန်ကိုတိမ်မွေးနှူးညံ့တဲ့အရာတစ်ခုဖြစ်ပါတယ်။ကိုချစ်ခင်ရတဲ့သူတွေကိုတန်ဖိုးထားရတဲ့သူတွေကိုဆုံးရှုံးသွားရတဲ့အခါမှာဒါနဲ့နောက်ဆက်တွဲမှာပါလာတဲ့ခံစားမှုကိုစိတ်ပညာရှင်ကူဘလာရော့စ်ကဘလို့ပြောထားလဲဆိုရင်သူကအဆင့်လေး50နဲ့သတ်မှတ်ပေးထားပါတယ်။ဒီအဆင့်50ကိုကြားပူးတဲ့သူတွေလည်းရှိနိုင်တယ်ပေါ့နော်။ဒီအဆင့်50မှာအရေးကြီးတာကဘာလဲဆိုရင်ဒီအဆင့်နေပြီးဆုံးရှုံးသွားမှုနဲ့ဆက်ဆက်နေတဲ့ခံစားချက်တွေကိုနားလည်ဖို့ဖြစ်တယ်။ဒီအဆင့်နေကအဆင့်တစ်ခုပြီးတစ်ခုလာတာဒါပြီးရင်ဒါဖြစ်လိမ့်မယ်။ဒီအဆင့်ကတော့ဘလောက်ကြာပါတယ်ဆိုတော့သိကြတဲ့သတ်မှတ်မှုမရှိပါဘူး။ဝမ်းနည်းပူဆွေးမှုကိုဖြတ်ကျော်ရတဲ့သူတယောက်ချင်းစီမှာမတူညီတဲ့အတွေ့အကြုံတွေရှိတယ်။မတူညီတဲ့အချိန်အပိုင်းခြားတွေရှိပါတယ်။တယောက်နဲ့တယောက်ရဲ့ဝမ်းနည်းပူဆွေးမှုကိုဖြတ်ကျော်ရခြင်းပုံစံကမတူတတ်ပါဘူး။အဲ့တော့ဒီအဆင့်50မှာဘာတွေပါလဲဆိုရင်တယောက်ယောက်ကကျမတို့ဆုံးရှုံးသွားရပြီ။ဆုံးရှုံးမှုတစ်ခုရင်ဆိုင်လိုက်ရပြီဆိုတာကိုတိတိကျမှအရင်ဆုံးမဖြစ်နိုင်ဘူးဆိုတာကိုစပြီးတော့ငင်းဆန်ကြပါတယ်။အဲ့တော့ကျမတို့ဟိုကိုယ်တိုင်တွေ့ကြုံတဲ့အတွေ့အကြုံလေးတွေစဉ်းစားကြည့်ရအောင်လေနော်အပစ္စည်းပျောက်သွားတဲ့ဆုံးရှုံးမှုတွေကအစအဟုတ်ပါမလားပေါ့နော်ကျမတို့ကိုချစ်ခင်ရတဲ့သူတယောက်ယောက်နော်ဆုံးရှုံးသွားရတဲ့အခါမှာဟုတ်ရဲ့လားပေါ့နော်ဒါကိုလက်မခံခြင်းနဲ့ညနာရောပေါ့နော်ငင်းဆန်တဲ့အတွေ့ငင်းဆန်တဲ့ခံစားချက်ကအရင်ဆုံးကျမတို့စီမှာဝင်လာတတ်ပါတယ်ပေါ့နော်ငင်းဆန်ပြီးရဲ့အခါမှာဒါကဟုတ်နေတဲ့ဟာကိုသိလိုက်တယ်ပေါ့နော်ငင်းဆန်လို့မရဘူးဆိုတဲ့ဟာကိုသိလိုက်တဲ့အခါမှာကျမတို့ဒေါသထွက်ကြတယ်။ဘာလို့ဒီလိုဖြစ်ရတာလဲ။နော်ဘာကြောင့်ဖြစ်ရတာလဲ။ဒီလိုမျိုးဟိုဒေါသနဲ့ကျမတို့ဒီအခြေအနေကိုဝမ်းနဲ့ပူဆွေးရတဲ့အခြေအနေကိုကျမတို့ချက်ကျော်မိတတ်ကြတယ်။တစ်ချိန်တည်းမှာပဲဒီဒေါသနဲ့အနောက်မှာဖားပါလာလဲဆိုရင်ဒီအရာမဖြစ်ဖို့အတွက်ငါဘာပဲလုပ်ရလုပ်ရလုပ်ပေးမယ်။ bargaining ပေါ့နော်စေးစစ်တာပေါ့အဲ့တော့ဟိုသူ့အသက်ပြန်ရှင်ဖို့ဆိုရင်เนาะသူ့ကိုပြန်ရဖို့ဆိုရင်เนาะဒီကိုချစ်ရတဲ့သူပေါ့เนาะကိုရဲ့မိဘလားဒါသမီးလားเนาะအရန်ချစ်ရတဲ့မိတ်ဆွေတငယ်ချင်းမျိုးလားเนาะငါဘာပြန်လှုပ်ပေးရလှုပ်ပေးရဆိုပြီးတော့ကျမတို့စေးစစ်ကြတယ်เนาะပြန်ပြီးတော့ဟိုရနိုင်တဲ့နီလန်းတွေကိုကျမတို့ဟိုရှာဖွေပြီးတော့အဲ့မှာအတွေးတွေထဲမှာကျမတို့ခြားခြားလဲပေးပေါ့เนาะနီလန်းတွေရှာကြတယ်ပေါ့เนาะအဲ့ပြီးတော့ဒါကနီလန်းရှာလို့လည်းမရဘူးစေးစစ်လို့လည်းမရဘူးပေါ့နော်ပြန်မရနိုင်တော့ဘူးဆိုတဲ့အချိန်မှာကျမတို့စိတ်ဓာတ်ကျသွားတယ် depression ဖြစ်တယ်အ depression နောက်ပိုင်းမှာမှဒါကဆုံးရှုံးသွားပြီဆိုတာကိုလက်ခံလိုက်ကြတယ်အဲ့တော့ဒီအဆင့်50မှာလူတွေကတချို့လည်းအပြန်အလှန်ပေါ့နော်ဒေါသထွက်လိုက်စေးစစ်လိုက်ဒါမျိုးလည်းဖြစ်နိုင်တယ်စိတ်တူရတဲ့နော်ဒေါသထွက်ရာကနေပြီးတော့စိတ်ဓာတ်ကျသွားတယ်ဆိုတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒါတွေကတဆင်ချင်းစီဒါပြီးဒါလာမယ်လို့တိကျသတ်မှတ်နေတာမဟုတ်ဘဲနဲ့အပြန်အလှန်လဲဟိုဖြစ်နိုင်တယ်ပေါ့နော်အပြန်အလှန်လဲခံစားရတာမျိုးကြုံနိုင်တယ်ပညာရှင်တချို့ကလည်းဒီအဆင့်၅ဆင့်ကိုဘလို့ပြန်သုံးသပ်လဲဆိုရင်အဆင့်၁ပထမအဆင့်ပေါ့နော်ငင်းဆန်နေဆိုတဲ့အဆင့်ကိုကဒါကလက်ခံလိုက်တာပဲဒါဆုံးရှုံးသွားပြီလို့ပြီးလိုက်လို့ညင်းဆန်တာပဲလို့လေလူတွေရဲ့စိတ်ကိုเนาะလူတွေဘလို့တွေးလဲဆိုတဲ့ဟာကိုလေ့လာတဲ့ပညာရှင်တွေကပြောပြထားကြတယ်သုံးသပ်ကြတယ်ပေါ့เนาะအဲ့တော့အဓိကတော့သုံးရှုံးသွားရတဲ့နောက်ပိုင်းမှာအခုနပြောတဲ့ညင်းဆန်မှုတွေဈေးဆက်မှုတွေစိတ်တက်ကြမှုတွေဒေါသထွက်မှုတွေရှိနေလိမ့်မယ်ဒါတွေကိုကျမတို့ကိုယ်တိုင်ကြုံရတဲ့အခါမှာသိချင်မှသိလိမ့်မယ်တတိထားမိချင်မှတတိထားမိနိုင်မယ်ကိုအနီးနားကကိုယ့်ရဲ့ချစ်ခင်ရတဲ့သူတွေမိတ်ဆွေတငယ်ချင်းတွေသူတို့မှာဆုံးရှုံးမှုတွေကြုံရတဲ့အခါမှာဘေးရမြင်ရတဲ့သူတွေအနေနဲ့သူတို့ကိုမှန်ကန်နဲ့ပံ့ပိုးမှုပေးနိုင်လိမ့်မယ်သူတို့ရဲ့ကြုံတွေ့နေရတဲ့ဖြတ်ကျော်နေရတဲ့အခြေအနေတွေကိုကျမတို့နားလည်ပေးနိုင်လိမ့်မယ်မှန်ကန်နဲ့ပံ့ပိုးမှုနဲ့သူတို့ကိုဖြေးပိုက်ပေးနိုင်လိမ့်မယ်နော်အဲ့တော့ဒီနောက်ဆုံးလက်ခံလိုက်ပြီဆိုတဲ့အဆင့်ကြလို့ရှိရင်လည်းလက်ခံလိုက်တဲ့ဆိုပြီးတော့အဆင်ပြေသွားတာမဟုတ်ဘူးပေါ့နော်လက်ခံလိုက်တဲ့အဆင်ကြလို့ရှိရင်အဲ့ဒီအဆင်ကနေပြီးတော့ဒီနာကျင်မှုကိုဆက်ပြီးတော့ထွေးပိုက်ရတဲ့ ခံစားရတဲ့ခံစားမှုတွေရှိနေလိမ့်မယ်။သုံးဆုံးမှုကိုလက်ခံလိုက်ပြီးရဲ့နောက်ပိုင်းမှာဒီဝမ်းနဲ့ပူဆွေးရတဲ့အချိန်ကိုဘလို့လူတွေဖြတ်ကျော်ကြလဲ။လူတွေဘလို့ဖြတ်ကျော်ကြလဲပေါ့နော်။ဒီလိုဖြတ်ကျော်တဲ့အချိန်မှာ Grief Psychology ကဘာကိုမိတ်ဆက်ပေးထားလဲဆိုလို့ရှင်ရင် Dual Process Model လေးတစ်ခုကိုမိတ်ဆက်ပေးထားတယ်။သူကနှစ်ဖက်ပေါ့နော်။ပုံစံနှစ်ခုကြားထဲမှာလူတွေကအပြန်အလှန်ဟိုဒီဘက်ပုံစံဖြစ်လိုက်နောက်ထပ်ပုံစံတစ်မျိုးဖြစ်လိုက်အပြန်အလှန်ကူးဆက်ရင်းနဲ့သူတို့ဝမ်းနဲ့ပူဆွေးရတဲ့အချိန်ကိုဖြတ်ကျော်ကြတယ်လို့ပြောထားတယ်။အဲ့ဒီ dual process ကဘာလဲဆိုလို့ရှင်ရင် grief oriented coping တချို့က loss oriented လို့လည်းပြောတယ်။နောက်တစ်ခုကတော့ restoration oriented coping ဆိုတော့ဆုံးရှုံးမှုကိုပို့ပြီးတော့အာယုံစိုက်မိနေတဲ့ပုံစံနဲ့ဖြတ်တန်းခြင်းနဲ့ရှေ့ကိုဘာဆက်လုပ်မလဲဆိုတဲ့ပုံမှာအာယုံစိုက်တဲ့ပုံစံနဲ့ဖြတ်တန်းခြင်း coping လုပ်ခြင်းလို့နားလည်လို့ရပါတယ်။အဲ့တော့ grief oriented ဝမ်းနဲ့ပူဆွေးမှုကိုအာယုံစိုက်တဲ့ grief oriented coping ပုံစံကဘာလဲဆိုလို့ရှိရင်ဒီဆုံးရှုံးသွားရတဲ့သူပုံမှာကျမတို့တတိယခြင်းသူ့ရဲ့သက်ပုံတွေကိုပြန်ကြည့်တယ်၊ငိုတယ်အမတ်တရားဖြစ်ခဲ့တဲ့အမတ်တရားရှိခဲ့တဲ့အချိန်တွေကိုပြန်ပြောပြရတယ်။ဒါဖို့ကျမတို့ကဝမ်းနဲ့ပူဆွေးမှုကိုပို့ပြီးတော့အာယုံစိုက်နေတဲ့နီလန့်နဲ့ဒီဝမ်းနဲ့ပူဆွေးရတဲ့အချိန်ကိုဖြတ်တန်းခြင်းဖြစ်တယ်။ဒါကဘာမှမမှားပါဘူး။လိုအပ်ပါတယ်။ဒီဆုံးရှုံးသွားရတဲ့ကိုချစ်ရတဲ့သူကိုပြန်လည်တန်းတားတဲ့သူတို့နဲ့ပြန်ပြီးချိတ်ဆက်နေတဲ့အချိန်လေးဖြစ်ပါတယ်။အဲ့ဒီအချိန်မှာနာကျင်မှုရှိပေမဲ့ဒါကပူစားတဲ့အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။နောက်ထပ်ပုံစံတစ်မျိုး restoration oriented coping ကကြတော့ဘဝအသစ်နဲ့လိုက်ရောညီထွေအောင်ဘယ်လိုနေမလဲဆိုတာကိုအာယုံစိုက်တဲ့ပုံစံအားဖြင့်ဖြတ်တန်းခြင်းဖြစ်ပါတယ်။ဥပမာအားဖြင့်နေ့စဉ်လုပ်ရမယ့်ဟာဒီပုံမှာပြန်ပြီးတော့အာယုံစိုက်ခြင်းအလုပ်ပြန်လုပ်တယ်နော်ကိုယ့်ရဲ့မိတ်ဆွေတွေနဲ့စကားပြောတယ်ပူဝါသနာပါတဲ့အရာလေးတစ်ခုခုကိုလုပ်တယ်ဒီဆုံးရှုံးသွားတဲ့သူမရှိတော့တဲ့နောက်ပိုင်းမှာပြောင်းသွားတဲ့ပုံစံအများအားဖြင့် good morning message ပို့နေကြဒါပေမဲ့ဒီမနက်မှာ message ပို့တဲ့သူမရှိတော့ဘူးပေါ့နော်အဲ့ဒီခါမှာစူးစမ်းပြီးတော့အလန်းပေးပြီးထားတတ်အောင်လို့စပြီးတော့လေ့ကျင့်တယ်နော်ပုံမှန် weekend နေဆိုလို့ရှိရင်အတူတူ coffee သွားတောက်နေကြစကားပြောနေကြနော်အခုဒီweekend နေမှာပိတ်ရက်တွေမှာကိုဘာလုပ်မလဲအားကစားတစ်ခုခုလုပ်မယ်တင်တန်းတစ်ခုခုတက်မယ်ဒီအချိန်ကိုတစ်ခုခုလုပ်ခြင်းအဖြစ်ဖြတ်တန်းဖို့အတွက်အစီအစဉ်နေချမှတ်တာမျိုးပြင်ဆင်တာမျိုးလုပ်ကြတယ်ဒါကကွယ်လွန်သွားတဲ့သူကိုဆုံးရှုံးသွားတဲ့သူကိုမေ့ပြဖို့ကြိုးစားတာမဟုတ်ပါဘူးဒီခံစားချက်တွေကိုဖယ်ကျင်လိုက်တာမျိုးမဟုတ်ပါဘူးဒီခံစားချက်တွေကိုတဲဆောင်သွားရင်းနဲ့လုပ်ရမယ့်အလုပ်တွေကိုလည်းလက်ရှိဘဝနဲ့ပြန်ပြီးတော့အသားကျလာအောင်စူးစမ်းခြင်းဖြစ်တယ်။ Restoration Oriented Coping ကလည်းလိုအပ်တဲ့နည်းလမ်းတစ်ခုဖြစ်တယ်။အသုံးချတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ဒီတော့ကျမတို့ကျန်းမာတဲ့ပုံစံနဲ့ဝမ်းနဲ့မှုကိုဖြတ်တန်းခြင်းဆိုတာကဝမ်းနဲ့မှုမရှိတော့တာမဟုတ်ပါဘူး။ဆုံးရှုံးသွားရတဲ့အရာကိုတတိရတဲ့အခါမှာကျမတို့ဝမ်းနေတယ်၊ငိုတယ်ပြီးခဲ့တဲ့လပါပေါ့နော်ကျမအဖေဆုံးတာ29နှစ်ပေါ့နော်ဆိုတော့အရှိမပြောသလိုပဲအချိန်ကြာရင်မေ့သွားမှာပါနော်အော်အချိန်တလောက်ကြာပြီပဲဆိုတာမျိုးတွေးရင်တွေးပြီမယ်ဒီနှစ်ပတ်လည်းနေမှာကျမစိတ်မကောင်းဖြစ်တယ်အခုပြန်ပြောရင်းနဲ့လည်းစိတ်ထဲမှာစိတ်မကောင်းတဲ့ခံစားချက်ဖြစ်လာတယ်ဒါကဘာလို့လဲဆိုလို့ရှိရင်ကိုနဲ့ကိုချစ်ရတဲ့သူနဲ့ကြားထဲမှာရှိတဲ့ခိုင်မာတဲ့မေတ္တာတရားကြောင့်ဖြစ်တယ်။ဒီလိုမျိုးဖြစ်ခြင်းကဘာမှမမှားပါဘူး။ကျွန်မတခါတုန်းကတငယ်ချင်းတယောက်နဲ့စကားပြောဖြစ်တယ်ပေါ့နော်။ဒီလိုပဲအဖေနှစ်ပတ်လည်းနာနီးတဲ့အခါမှာစိတ်မကောင်းဖြစ်တယ်။ငိုတယ်နော်။အဲ့ခါကျတော့ကျွန်မတငယ်ချင်းကကျွန်မကိုဒီလိုစကားလေးနဲ့သူတတိပြန်ပြီးတယ်ပေါ့နော်။ဟိုဒီကျွန်မကဘာလို့ငိုနေသေးလဲဆိုတော့ပေါ့နော်ခံစားချက်ဖြစ်တာပေါ့နော်ဒါကျမဒီစိတ်ကြမ်းမာရေးတွေမလေ့လာခင်တုန်းကပေါ့နော်အဲ့တော့ဒီငိုရယ်ဆိုတာကကိုနဲ့ဆုံးရှုံးသွားရတဲ့သူနဲ့ကြားထဲမှာချိတ်ဆက်မှုလေးရှိနေတယ်ဒါကမကောင်းဘူးလားပေါ့နော်ကျမတို့ကိုနဲ့ကိုချစ်ရတဲ့သူနဲ့ကြားထဲမှာဘာမှမရှိတော့တဲ့ပြတ်တောက်မှုကိုလိုချင်ကြလားပေါ့နော်မလိုချင်ကြပါဘူးလေနော် အဲ့တော့ဝမ်းနည်းမှုရှိတယ်ခံစားမှုလေးရှိတယ်ဆိုတာကချိတ်ဆက်မှုတစ်ခုရှိနေခြင်းပဲအဲ့တော့ဒီချိတ်ဆက်မှုလေးကိုကျွန်တော်တို့ကဘာလုပ်လို့ရလဲဆိုလို့ရှိရင်ကိုနဲ့ကိုချစ်ရတဲ့သူကြားထဲမှာရှိတဲ့မေတ္တာတရားကိုသူ့ရဲ့အသက်ရှင်တုန်းကနေထိုင်ခဲ့တဲ့ပုံစံအမှတ်တရကောင်းတဲ့အလေးအကျင့်လေးတွေကိုဆက်လက်ပြီးတော့လှူဆောင်ခြင်းအဖြစ်သူနဲ့ကိုနဲ့ကြားထဲမှာရှိတဲ့မေတ္တာတရားကိုပို့ပြီးတော့ခိုင်မာအောင်လို့ကျွန်တော်တို့ကပြုလုပ်လို့ရတယ်။အဲ့လိုနီလန်းနဲ့ဝမ်းနဲ့ပူဆွေးရတဲ့အချိန်ကိုကျွန်တော်တို့ဖြတ်ကျော်လို့ရတယ်။ဒါကြောင့်နှစ်ပတ်လည်နေ့လှုပ်တဲ့အခါမှာအမှတ်တရတွေကိုကျွန်တော်တို့ပြန်ပြောကြတယ်။အဲသူကြိုက်တဲ့ဟင်းတွေချက်တယ်။အဲကျွန်မအိမ်မှာပေါ့ကျွန်မအိမ်မှာတော့မဟုတ်ပါဘူးနော်ကျွန်မအထော်လေးဆိုလို့ရှိရင်အဖေဆုံးတဲ့နေ့ဆိုလို့ရှိရင်အများရန်ဒီအဖေကြိုက်တဲ့ဟင်းချက်တယ်ပေါ့နော်သူတို့အကျွန်မကိုလည်းသူတို့လမ်းပြီးတော့ message ပို့တယ်ပေါ့နော်ဆိုတော့ဒါကကိုဆုံးရှုံးသွားရတဲ့သူတရားအတွက်ကိုကျမ်းမာတဲ့နီလန်းနဲ့ထွေးပိုက်ခြင်းဖြစ်တယ်။ဝမ်းနဲ့ပူဆွေးမှုကိုကောင်းမွန်တဲ့နီလန်းနဲ့ညင်သာစွာထွေးပိုက်ခြင်းဖြစ်တယ်။ဖះဆူတောင်းပေးရဖြစ်ခြင်းဖြစ်မယ်။ဖះသွားရဖြစ်ခြင်းဖြစ်မယ်။ကိုယ့်ရဲ့ယုံကြည်သက်ဝင်ရာဘာသာတရားဖြစ်ခြင်းဖြစ်မယ်။အလေးထားလိုက်ဖြစ်ခြင်းဖြစ်မယ်။ဒီလိုပုံစံလေးတွေနဲ့ကျွန်တော်တို့ကကိုချစ်ခင်ရတဲ့သူတွေနဲ့သူတို့အသက်အားဖြင့်ဆုံးရှုံးသွားပေမဲ့ရှင်လျက်နဲ့မရှိတော့သည့်တိုင်အောင်သူတို့ရဲ့ကောင်းမွန်တဲ့အရေးချင်းလေးတွေသူတို့ရဲ့တန်ဖိုးထားမှုလေးတွေအလေးထားလေးတွေသူတို့လုပ်နေကြရှိတဲ့အရာလေးတွေကိုကျွန်တော်တို့ကဆက်လက်လှူဆောင်ခြင်းအဖြစ်သူတို့နဲ့ကျွန်တော်တို့ကြားထဲမှာဆုံးရှုံးသွားရတဲ့သူတွေနဲ့ကျွန်တော်တို့ကြားထဲမှာပို့ပြီးတော့ခိုင်မာတဲ့မေတ္တာတရားလေးရှိနေမယ်လှပတဲ့မေတ္တာတရားလေးရှိနေမယ်ဒီဝမ်းနည်းရတဲ့အချိန်ကိုကျွန်တော်တို့အကောင်းဆုံးဖွေးပို့နိုင်လိမ့်မယ်ဖြတ်ကျော်နိုင်လိမ့်မယ်ပေါ့နော်ဒီမှာဖြတ်ကျော်တယ်လို့ပြောတဲ့အခါမှာကျွန်တော်ထပ်ပြီးသတိပေးခြင်းနဲ့ကျော်လွှားပြီးမြောက်သွားတာမဟုတ်ဘူးအဲ့ဒီအချိန်ကိုကျွန်တော်တို့ကိုယ်နဲ့အတူရှင်သန်သွားတာဖြစ်တယ်ပေါ့နော်ဆိုတော့နောက်ဆုံးအနေနဲ့ပြောရမယ်ဆိုလို့ရှိရင် grief ကဖြေရှင်းပြစ်လိုက်ရမယ်ကျော်လွှားလိုက်ရမယ်ပြဿနာတစ်ခုမဟုတ်ပါဘူးဒါကကျွန်တော်တို့တည်ဆောင်သွားရမယ်ချစ်ခြင်းမေတ္တာရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ကာဒီလေးမှာဝမ်းနည်းမှုတွေနဲ့အတူနေထိုင်ရတယ်။ဒီကိုဆုံးရှုံးခဲ့ရတဲ့ဆုံးရှုံးမှုတွေကပဲကိုယ့်ကိုလက်ရှိအခြေအနေတွေကိုပို့ပြီးတော့တန်ဖိုးထားဖို့အတွက်အထိတ်ကဲအစ်တီပေးနိုင်တယ်။ပို့ပြီးတော့ခွန်အားတွေပေးနိုင်တယ်။ဒါကကျမတို့ဝမ်းနည်းမှုနဲ့အတူရှင်သွဲနေထိုင်ရင်းနဲ့ကိုယ့်ရဲ့ဘဝကိုအကောင်းဆုံးရည်တည်နေခြင်းဖြစ်တယ်။ဒီ podcast လေးကိုနားထောင်နေတဲ့သူတွေအားလုံးလည်းကိုယ့်ရဲ့ဆုံးရှုံးမှုတွေကိုဝမ်းနည်းပူဆွေးရတဲ့အချိန်တွေကိုတအားမေ့ပြအောင်ဖြောက်ပြတ်ဖို့ကြိုးစားတာမဟုတ်ဘဲနဲ့ချစ်ချင်းမေတ္တာနဲ့ဆုံးရှုံးမှုကိုအတူတကွထည့်ဆောင်ပြီးတော့ဘဝကိုအကောင်းဆုံးရှင်သန်ရှေ့ဆက်သွားနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်။